ကလေးနဲ့တမူးမြို့နယ်တွင်ကစစ်ကောင်စီတပ်စခန်းတချို့ကိုဒေသကာကွယ်အဖွဲ့တွေကဝေရောက်ပြီးတော့တိုက်ခိုက်ခဲ့ကြတယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်လက်ရှိမှာညနေပိုင်းအထိတိုက်ပွဲပြင်းထန်နေဆဲဖြစ်ပြီးတော့ဒေသကာကွယ်ရေးတပ်တွေဘက်ကခမ်းပတ်စခန်းနဲ့ရာစကြိုစခန်းတို့ကိုသိမ်းပိုက်နိုင်ခဲ့ပြီးဖြစ်တယ်လို့ကာကွယ်တပ်ဖွဲ့ဝင်တယောက်ကအတည်ပြုပါတယ်
။ဟိုလောဆယ်ကကျွန်တော်ဒီခမ်းပတ်ကရက်ခမ်းပေါ့နော်ခမ်းပတ်ကရက်ခမ်းတခုရှိနေတယ်။ပြီးတော့ရာစကြိုကရန်နစ်အကျဉ်းစခန်းပေါ့နော်အဲမှာစစ်သားတွေလည်းရေးရှိတယ်စစ်သားတွေပြောမယ်အဲစခန်းပြင်းနေတယ်ပေါ့ဒီလိုတော့ညဘဝီတုံရခမ်းပန်းရဲ့ဆဘတ်ပကုံးရဲ့ဝီတုံရမြောက်စီရပေါ့နော်တုံရပြင်ကြည့်တယ်အဲဒီတုံရလည်းဒါအချင်းကြီးပေါင်းတဲ့ကုပ္ပတောင်ရဲ့အစာစီဖြစ်တယ်ပေါ့ပြန်ပြောက်ဒီအစီနာမျိုးမဖြစ်အောင်လည်းနဲ့ချဘူးညီလေးကမှတော့ချီကြတော့တယ်ပေါ့အခုတော့ပြန်မှစိုက်ရမှာပေါ့နော်ဟုတ်
မကွေးတိုင်းခံကောမြို့နယ်မင်းရွာကရဲခင်းစခန်းကို ABSDF နဲ့တော်လှန်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတော့ဒီမနက်9နာရီခွဲဝန်းကျင်မှာဝင်ရောက်ပြီးတော့သိမ်းပိုက်နိုင်ခဲ့တယ်လို့ ABSDF Column 3 ပြန်ကြားရေးတာဝန်ခံရဲဘော်ပြည့်ဖြိုးကျော်ကပြောပါလိမ့
်။ဟုတ်ကဲ့ဟိုကဒီမနက်9နာရီကတည်းကဒီတော့တော်ပြီးတော့ဆက်ဆက်လိုက်ကြပါ။ဟုတ်ကဲ့တော့မင်းရွာရဲခင်းကိုပြီးတော့ဆက်ရအောင်။ဒီချိန်ကြီးကတော့ကျွန်တော်တို့တွေကရဲခင်းကိုအခုချိန်ကြီးမြို့ပြပြီးရဲဖြစ်တယ်။ဟိုဘောနော်တို့ချိုးတော့ကတော့တက်ပြန်ဆုံးပြီးတော့ဗောနော်နေနေရှင်းနေပေါ့ဝင်ကြည့်ပါသူကြီးတွေရာဒီကိုဟောတော့ပြောင်းပြီးတော့ဒါရှိနေပြီးဖြစ်တဲ့အခါမှာမင်းဒီလိုက်ကံပြီးရှင်းနေနေဖြစ်သွားပြီ။တော့ဒီဘောနော်ရေကိုစစ်တပ်ကနှစ်ခုလုံးပေါင်းထိုင်နေစခန်းဖြစ်နေတဲ့လုံးတွေအားလုံးကျွန်တော်တို့လည်းအထူးကြောက်ဗောနော်ရှင်းရှင်းလေးလေးဖြစ်ပါလေဗျ။သူတို့ဘက်ကဗောနော်ဂျန်ကောင်းမျိုးကနေပြီးတော့အောင်းဝန်းကတနက်ဒီနေ့ပြုပြီးတဲ့အခါမှာဒီတော့ဇာရနာဦးကလည်းဒီစီမံပြီးတော့တရားရတော့ရခုကျွန်တော်ပြီးခါတော့ဆိုသုံးပေါင်းယူတော့ကျွန်တော်ပြရပါတယ
်မင်းရွာရဲစခန်းကိုတိုက်ခိုက်သိမ်းယူခဲ့ပြီးတော့စစ်ကောင်စီဘက်က20ဝန်းကျင်တိုက်ဆုံးခဲ့တယ်လို့စစ်တောင်ပန်းအဖြစ်အယောက်10ယောက်ဖမ်းဆီးရမိတယ်ဆိုပြောလဲပြောပါတယ်ကလေးတမူဒေသကာကွယ်ရေးတပ်တွေက KIA ရဲ့ကိုကဲမှုနဲ့စစ်ကောင်စီရဲ့တပ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်နေတာဖြစ်ပြီးလက်ရှိတစ်တုံညာနှစ်ခွန်စစ်စင်ရေးနဲ့အတူတိုက်ပွဲကိုအရှိန်မြင့်သွားမှာဖြစ်တယ်ဆိုပြီးကလေးမျိုးနဲ့တော်လည်းတဖွဲ့ဝင်တယောက်ကပြောပါလေ
။ဖြောဒီကျွန်တော်တို့ဒီစစ်တီတာအမတ်စ်ကျွန်တော်တို့ဒီ KIA ရဲ့ကိုကဲမှုပေါ့မှာရှိတယ်ကျွန်တော်တို့ဒီ PDS ကလေးကျွန်တော်တို့အထူးလှူရှာတိုင်းရင်းတွေနဲ့ဒီကျွန်တော်တို့ဒီဒေတာခံကာကွယ်ရေးတပ်တွေကျွန်တော်တို့ဒီပူးပေါင်းပြီးတော့ဒီကျွန်တော်တို့စစ်စီရေးဒီကျွန်တော်တို့ဒီစစ်နဲ့အနေထားဖြစ်တယ်။အဲ့ဒီပြင်ဒီကျွန်တော်ကလေးတွေကဒီတောင်ပိုင်းရောမြောက်ပိုင်းရောဒီကျွန်တော်တို့ဒီစစ်ပြိုင်နဲ့ကျွန်တော်တို့ဒီပူးပေါင်းစစ်စီရေးပေါ်တော့ဒီလိုရှာမှုနည်းနဲ့ဒါပထမဦးဆုံးကြိတ်ဖြစ်နေဟုတ်ကဲ့ကျွန်တော်တို့ဒီရှမ်းမြောက်မှာရှိတဲ့ညီနောင်မဟာမိတ်တုံးပေါ်နေသူကျွန်တော်တို့ဒီသူတို့ရဲ့လိုင်းလုံးတွေနဲ့ဒီကျွန်တော်ကလေးစပေါ်မှာရှိတဲ့ကျွန်တော်တို့ဒီတော်လိုင်းကြီးညီကိုညာနေလေကျွန်တော်တို့ဆက်လက်တိုင်တော့ဝင်နေတယ်ကျွန်တော်တို့ဒီအရှင်မြင့်တင်နေတယ်ပေါ့နော်ဟုတ်ကဲ့
လက်ရှိကလေးမျိုးတွေမှာလုံခြုံရေးနဲ့အစ်စ်အစေးတွေတင်းကျပ်နေတယ်ဆိုပြီးတော့လေဒေသခံတွေကပြောပါလေတိုက်ပွဲဖြစ်တဲ့နေရာတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေပြစ်ခတ်တိုက်ခိုက်နေသလိုဒေသခံအရဲသားတွေရှိရာနေရာတွေကိုလည်းလေကြောင်းကနေပြစ်ခတ်မှုတွေရှိနေတဲ့အကြောင်းဒေသခံတွေကပြောပါလေ
ဒီကျွန်တော်တို့ဒီမြောက်ပိုင်းမှာတော့ဒီ cluster bomb ပေါ့နော်ဒီကျွန်တော်တို့ဒီဒီပြစ်ခတ်လုံးဝဒီကျွန်တော်ကုလသမဂ္ဂကနေတိုက်နေထားတဲ့ဒီ bomb တွေတုံးပြီးတော့လာချေသွားတာရှိတယ်ဗျဟုတ်ကဲ့ဟိုရင်းတပ်သားတွေအသာစီးရပြီးတဲ့အချိန်မှာဒီရေကပြင်းမဲ့ပြီးကျွန်တော်တို့ဒီရေချစ်ရှင်တွေ charge ပုံစံရှိတယ်ဟုတ်ကဲ့ဒီကနေ့တို့ဒီ data family နဲ့ solution တို့ဒီကျွန်တော်တို့ဒီ save ထက်မင်းရှိရဲ့ဟုတ်တကောင်စီကနေတနည်းအနည်းဆုံးကျွန်တော်တို့ save ထက်မင်းရှိရင်ကျွန်တော်တို့ဒီ cluster ဘုံတူတွေအဓိကတုံးတယ် cluster ဘုံတုံးတယ် just like that တုံးတယ
်စစ်ကောင်စီဘက်ကအတွဲလိုက်ပောက်ကွဲစီတဲ့ cluster ဘုံတွေအသုံးပြုတိုက်ခိုက်နေတယ်လို့ပြောပေမဲ့လည်း VOA အနေနဲ့တီးကြအတိမပြုနိုင်သေးပါဘူးကလေးတမူအာရှအဝေးပြေးလမ်းမကြီးပေါ်မှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းတွေကိုကာကွယ်ရေးအဖွဲ့တွေဘက်ကတိုက်ခိုက်ခဲ့တာဖြစ်ပြီးတော့စစ်ကောင်စီဘက်ကမြေပြင်စစ်ကူမပို့နိုင်တဲ့အတွက်လေကြောင်းကနေအပြင်ထံပစ်ခတ်တိုက်ခိုက်နေသလိုကလေးမျိုးပေါ်မှာရှိတဲ့စစ်တပ်စခန်းကနေပြီးတော့လက်နက်ကြီးတွေနဲ့လည်းရန်တပ်ပြီးတော့ပစ်ခတ်နေတယ်လို့ကလေးဒေသခံတွေကပြောပါတယ်တမူးမြွနယ်အတွင်းကခမ်းပတ်နယ်ဝီတုတ်စခန်းတို့ကိုဒေသကာကွယ်ရေးတပ်ဖွဲ့တွေကမနက်၄နာရီဝန်းကျင်ကတည်းကတိုက်ခိုက်နေတာဖြစ်ပြီးတိုက်ပွဲစတင်ကတည်းကဒေသခံတွေကထွက်ပြေးတိမ်းရှောင်နိုင်ခဲ့တယ်ဆိုပြီးတော့တမူးဒေသခံတယောက်ကပြောပါလေ
မနက်၄နာရီ15မှာသူတို့စပစ်တယ်၄နာရီဝီလင်းကျတော့တပ်စခန်းရှိတဲ့နေရာကအပြည်သူလူတွေအကုန်လုံးကြီးဖက်ခဲ့ကြတာပေါ့နော်
အရာနဲ့တောက်တောက်ခုချိန်ကြီးပြည်နေသေးပဲကျွန်တော်တို့ခံပါအမှတ်တရ66နဲ့ကျွန်တော်တို့အိုက်တက်ကိုဝင်တိုက်တာပြ
ဒီနေ့မှာတော့စကိုင်းတိုင်းအတွင်းကကလေးတမူကောလင်စတဲ့ဒေသတွေမှာကာကွယ်ရေးအဖွဲ့တွေကစစ်ကောင်စီတပ်စခန်းတွေကိုတပြိုင်တည်းဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။တစ်တုံညာနှစ်ခုစစ်စင်ရေးစတင်ပြီးတော့တပတ်အကြာမှာစကိုင်းတိုင်းအတွင်းမှာစီးရေးအရှိန်တဟုန်ထိုးပြီးတော့မြင့်တက်လာနေရလေဖြစ်ပါတယ်ရှင်။